အခုတော့ไซโคลนမုန်တိုင်းတိုက်နိုင်ခြင်းအခြေအနေကိုပြောပြမှာပါပင်လပင်လေအော်အရှိအလေပိုင်းမှာဒီကနေ့ဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရဝင်းကပိုပြီးတော့အားကောင်းလာနေပြီးတော့ဒီ12နာရီအတွင်းမှာမုန်တိုင်းငယ်ဖြစ်အဝါရောင်အဆင့်ကနေအားကောင်းလာပြီးไซကလုန်းမုန်တိုင်းအသွင်ပြောင်းတိုက်ခိုက်လာနိုင်တဲ့အတွက်အထူးသတိထားကြဖို့ဒီမိုးလေဝသနဲ့ဇလဗေဒညွန့်ကြားမှုဦးစီးဌာနကတတိပေးနှိုးဆော်ထားပါတယ်ဒီအကြောင်းကိုတော့မဆုမွန်ကပြောပြမှာပါရှင်
ဒီရပိုင်းအတွင်း나이ပိုင်းမှာပဲမုံတိုင်းငယ်ကနေပြီးတော့ဆိုင်ကလုံးမုံတိုင်းအတွင်ပြောင်းပြီးတော့ပြင်းပြင်းထန်ထန်မုံတိုင်းတိုက်ခတ်လာနိုင်တဲ့အတွက်အထူးသတိထားကြဖို့ကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမုံတိုင်းလမ်းကြောင်းအတိုင်းအချိန်နဲ့တပြေးညီဇက်တိုက်မိုးလေဝသသတိပေးချက်တွေကိုထုတ်ပြန်နေတာဖြစ်ပါတယ်လေပြင်းတိုက်ခိုက်တာမိုးထစ်ချုံရွာတာမိုးကြိုးပစ်တာလျှက်စီးလက်တာမိုးသီးကြွေတာတွေအပြင်ရုတ်တရက်ရေကြီးပြီးတော့မြေပြိုတာစတဲ့နောက်ဆက်တွဲတဘာဝဘေးရနေရတွေကိုအထူးသတိထားကြဖို့ကိုလည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးလာထွန်းက VOA ကနေအခုလိုသတိပေးထားပါတယ်
။နောက်သိမကြံနေပြီးအနေရောင်နောက်မုန်တိုင်းတွေပါတယ်ဖြစ်နိုင်နေဆိုတော့သူ့ရဲ့အရှိန်ရောက်ရန်ကုန်ကတော့ရန်ကုန်တစ်ခုရန်ကုန်ကဒီဘက်အောက်ပိုင်းတစ်ခုလုံးပေါ့ကိုရီးယားတော့နောက်နေရ3ရက်လောက်တော့ရွာနေပါဘူးเนาะအဲတော့မုံတိုင်းကတော့မြန်မာပြည်ဘက်ကတော့ဟိုဝင်မဲ့လာလာတော့ရှိတယ်ဒီကနေ့နေရာတင်ပါတယ်ဆိုတော့သူတို့အချိန်ကရှိနေဆက်ရတော့မြန်မာနိုင်ငံအနောက်ချမ်းနေအဲ့ဒီနေရာတွေတော့မိုးများနိုင်တယ်နောက်မြို့ဝကျင်းတော့ပြန်ပုံပေါ့နော်မိုးများပြီးတောင်ကြီးဒီဆင်းလို့ဒါရေကျော်တာတွေအဲ့ဒါလေးဆိုသတိထားမယ်နော်။မမကြီးကြီးတဲ့အဲ့ဒါပကူးတို့တောင်ကူးတော့အဲ့လောက်လေအဲ့ဘက်မှာတော့မိုးကပြင်းရဖို့ရှိရှိနေတာဒီမြောက်ကျုံပေါ်ဘူး။မြောက်ကျုံပေါ်လေရံပေါ့ပေါ့။ဒါပဲနောက်ကျတဲ့ခိုင်းချင်းတော့တားရတယ်နော်။ဒီတော့မြေကြီးချောင်းချောင်းအဓိကတော့မြေကြီးကြီးတာတဲ့ချောင်းကြီးကြီးတာကြီးကပုံသတိထားမယ်နော်။
ဒီကနေ့အောက်တိုဘာလ22ရက်နေ့ကနေနောက်ထပ်3ရက်အတွင်းမှာမိုးကြီးနိုင်ပြီးတော့လေပြင်းတိုက်ခတ်နိုင်တယ်လို့နောက်12နာရီအတွင်းမှာပဲမုန်တိုင်းငယ်အဖြစ်ကနေไซကလုန်းမုန်တိုင်းအဖြစ်တိုက်ခိုက်နိုင်ခြင်းရှိတဲ့အကြောင်းမိုးစလကသတိပေးထားတာပါမနေ့အောက်တိုဘာလ22ရက်နေ့ညနေခင်းကရွှေပြည်သာမြို့နယ်ဘက်ကရက်ွက်တီမှာတော့ရေအနှဲငယ်တက်နေတာကနေတညလုံးမိုးတီးတီးထန်ထန်ရွာသွန်းတဲ့အတွက်ဒီကနေ့မနေ့ပိုင်းကနေစလို့ရွှေပြည်သာကုန်းမြင့်ပိုင်းရက်ွက်တီမှာတော့ဒူးစင်မြုပ်တဲ့အထိရေတွေတက်လာနေတယ်လို့ဒေသခံတဦးက VOE ကိုပြောပြပါဗျ
။မနေ့လည်းကြာမိုးထက်ရွာပြီးတော့အကုန်လုံးရေတွေကပြင်းနေတဲ့ဝန်းကိုပြင်းနေတော့၄၅ဖိတ်ကျော်လောက်ပေါ့နော်ဟိုပါပေါ့ကျွန်တော်တို့အပိုင်းကျွန်တော်တို့နေလမ်းတကူ၄၅ဆိုင်လောက်ပဲရေတွေကဝင်ကုန်ပြီးတော့ရေကတက်လာအောင်ကျန်တဲ့နေရာတွေမေးကြည့်တော့ကျန်တဲ့နေရာတွေကရေကမနေ့ထက်အစိုးရတွေကရေတက်တာညာနေပြီကျန်တဲ့နေရာတွေမှာတော့ပို့တက်တယ်ပေါ့နော်ကျွန်တော်တို့ ਨੇ နေတဲ့နေရာတွေပေါ့ကျွန်တော်တို့ ਨੇ နေတဲ့နေရာတွေဆိုရင်တော့ကြီးကခြံလေးရောအိမ်လေးရောအကုန်ဝင်လို့ဒါထပ်စင်မျိုးဆိုရင်အိမ်လေးရောဆိုင်ကန်းတွေရောလမ်းမမှာဆိုင်ကန်းတွေရောဆိုရင်အိမ်ကြီးက30-50လောက်ပါအနည်းဆုံးပဲပါမှာလမ်းလမ်းတွေဒီမှာအကုန်ရှိပြီလမ်းလျှောက်တာနဲ့သူကဟိုဟိုလောက်ရှိတယ်တစ်ကောက်စီလောက်ကိုလမ်းလျှောက်ပါတယ်အဲ့လမ်းလမ်းတွေမှာလည်းရှိတယ်အဲ့လား
ပြီးခဲ့တဲ့စက်တင်ဘာလတုန်းကတိုက်ခတ်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းယာဂီရဲ့ဒဏ်ကြောင့်လည်းရန်ကုန်မြို့မှာမြို့နယ်တချို့ရေကြီးခဲ့ပါတယ်အခုတစ်ခေါက်ရေကြီးတာကတော့ယာဂီဆိုင်ကလုန်းတိုက်ခိုက်တုန်းကရေကြီးတာထက်ပိုပြီးဆိုးသွားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်လက်တော်တော်မှာညာလုံးပေါက်မိုးများတဲ့အတွက်ရန်ကုန်မြို့နယ်ဆင်ချေဘုံရက်ွက်မြင်းနေမိုင်းရက်ွက်တွေထဲမှာရေတွေဝင်လာတဲ့အတွက်အရေးပေါ်ရွှေပြောင်းနိုင်ရင်မြန်မာနိုင်ငံမိသက်တပ်ဖွဲ့နဲ့မြို့နယ်အလိုက်ကူညီကယ်ဆယ်ရေးအဖွဲ့တွေကကူညီပေးနေကြရတာရှိပါတယ်မုန်တိုင်းငယ်ကနေไซကလုန်းမုန်တိုင်းတိုက်ခတ်တဲ့အထိလေပြင်းထန်နိုင်တာကြောင့်မြမကံယိုရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမိုးသက်လေပြင်းတွေကျရောက်ပြီးတော့လှိုင်းကြည့်နိုင်တယ်လို့ဒီလိုမိုးသက်လေပြင်းကျတဲ့အချိန်မှာလှိုင်းကအမြင့်ပေတော်တော်များများတက်နိုင်တာမို့လို့အထူးသတိပြုဖို့တိုက်တွန်းထားပါတယ်။အောက်တိုဘာလတတိယပတ်ထဲမှာတော့ကချင်ပြည်နယ်မြစ်ကြီးနားဗမော့ရွှေကူကသာဘက်မှာမြေရေချင်းတွေမြင့်တက်လာနိုင်တယ်လို့ချင်းတွင်ဟုံမလင်ဖောင်းပြင်မော်လိုက်ဘက်မှာလည်းလက်ရှိရေအမှတ်ထက်ကိုပိုပြီးမြင့်တက်လာနေပါတယ်။မြန်မာနိုင်ငံအနှံ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာတော့မုန်တိုင်းတိုက်ခတ်မှုထံကြောင့်လာမယ့်အောက်တိုဘာလ25ရက်လောက်နေ့အထိမိုးတီးထန်နိုင်တယ်ဆိုတာကိုမိုးစလကအထူးသတိပေးချက်တွေဇက်တိုက်ထုတ်ပြန်နေပါတယ်ရှင်